လွန်ခဲ့တဲ့62နှစ်1948ခုနှစ်ဇူလိုင်လ19ရက်နေ့ကလုံခြံခံရမှုကြောင့်ကြာဆုံးသွားခဲ့ကြတဲ့မျိုးချစ်အာဇာနည်ခေါင်းဆောင်ကြီးတွေဟာဘယ်လိုပုံကူမျိုးတွေပါလဲ။အာဇာနည်ခေါင်းဆောင်ကြီးဥရာဇက်ရဲ့သမီးဖြစ်သူဒေါခင်ခင်စိန်ပြောပြတာကဒီလိုပါ
။ဗိုလ်ချုပ်အောင်ဆန်းနဲ့တကွာကြာဆုံးသွားတဲ့ခေါင်းဆောင်ကြီးတွေကတိုင်းပြည်ကိုတကယ်ချစ်ပြီးတော့တကယ်ကိုသူတို့ကလွတ်လပ်ရေးရဖို့အတွက်ပဲသူတို့စိတ်ထဲမှာရှိတာ။ဘာမှဒီဟုတ်လားဟိုလတ်လာပါရီပါရီစားတာအိမ်ဆောင်မေးပါပဲဘာမှမရှိဘူးသူတို့ပြေးသွားတဲ့အချိန်မှာဘာမှလည်းမကြံခဲ့ဘူးမိသားစုကလည်းဒီတိုင်းပဲအကုန်လုံးစင်းစင်းရဲရဲနဲ့နေခဲ့ရတာ
အာဂန်ဒီခေါင်းဆောင်ကြီးတွေလုံခြံခံခဲ့ရချိန်မှာအသက်6နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါခင်ခင်စိန်ဟာ4နှစ်အရွယ်မောင်ငယ်လေးနဲ့အတူရန်ကုန်မြို့အမျိုးသားကျောင်းတောင်ရဲ့စာသင်ခန်းတစ်ခုထဲမှာရှိနေခဲ့တာပ
ါဆယ်နှစ်ကြီးသာသာလောက်မှာကျောင်းအုပ်ကြီးကကျမတို့မောင်နှမနှစ်ယောက်ကိုအိမ်ကကားလာမကြတော့ဘူး။ကျောင်းကားကြီးကိုတင်ပြီးတော့အိမ်ပြန်လွှတ်လိုက်တယ်။ကျမတို့မောင်နှမနှစ်ယောက်စီကျောင်းကားကြီးပေါ်မှာဆိုတော့ကျမတို့ကလည်းစဉ်းစားလို့မရဘူး။အိမ်ကကားလည်းမဟုတ်ဘူးပေါ့။ဒါပေမဲ့ကလေးတွေဆိုတော့လည်းမမေးတော့ပါဘူး။အိမ်ရောက်တော့ဧကန်းထဲမှာကော်စောပေါ်မှာအမေရဲ့အမျိုးသမီးတွေထမိန်အနီဝစ်ထားတဲ့အမျိုးသမီးတွေထိုင်နေကြပြီးတော့အမေကငိုနေတယ်။ပန်းနီကလည်းမှွေးကြိုင်တာစပယ်ပန်းနှင်းစီပန်းရွှေပန်းငွေပန်းမိုးကြိုးပန်းနေနဲ့ဘာလို့ပါလဲဆိုပြီးကျမတို့နှစ်ယောက်အံ့ဩနေတော့ကျမတို့ကိုလည်းမြင်ရောအမေကအဲ့မှာသူငိုးနေတာကိုရပ်လိုက်တယ်တိတ်သွားတယ်အငိုတိတ်သွားပြီးတော့အိုးတဲ့သားနဲ့သမီးပြန်လာဗလားတဲ့ဟိုနေ့မှာတဲ့သားတို့သမီးတို့ဟိုပပလေးတဲ့ဆေးရုံမှာတဲ့ဟိုမှာလူစိုးတွေကသနတ်နဲ့လာပစ်လို့တဲ့ဒါပေမဲ့ဘာမှမဖြစ်ပါဘူးကွယ်တဲ့နေကောင်းသွားမှာပါတဲ့နေနောက်နေ့ကျမှအဖေနဲ့ဘိုးချုပ်အောင်ဆန်းနဲ့တကွကောင်းကောင်းကြီးတွေကိုလူစိုးတွေကလာပြီးတော့ရုံးမှာအစည်းအဝေးလုပ်နေတော့တနက်နေ့လာပြစ်လို့အဲ့မှာအားလုံးဆေးရုံရောက်နေပြီညနေလောက်ကျမှဆုံးကုန်ပြီဆိုပြီးတော့အမေကပြောတယ
်သမတိလွတ်လာရဲ့အတွက်ညာအသက်တွေလူသားလုံးမှာဟာမနာပြအာသူ့ကိုရုံးကြည့်ဦးအောင်သာအနေတိုင်းပြေဝန်ကြီးများတို့
မျိုးချစ်အာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးသွားခဲ့တဲ့နောက်ပိုင်းသူတို့ကိုဂုဏ်ပြုတဲ့အနေနဲ့အာဇာနည်နေ့တွေကိုအခမ်းအနားဆုံးကျင်းပခဲ့တဲ့ကာလအာဇာနည်ခေါင်းဆောင်ကြီးတွေရဲ့ကြံ့ရင့်တဲ့မိသားစုတွေအပေါ်ဂရုအစိုက်ဆုံးကာလဟာဝန်ကြီးချုပ်ဦးနှုလက်ထက်ဖာစာဘလခစ်ပါပဲလို့ဒေါခင်ခင်စိန်ကပြောပြပါတယ
်ဖာစာဘလအစိုးရအဲ့တော့ဝန်ကြီးချုပ်ဦးနှုတက်လာတယ်လေတက်လာတော့အဲ့မှာမုတ်ဆိုးမအရင်းနေကိုသူတို့မေးတယ်ဟေးကြအိမ်ရှိလားမရှိဘူးအားလုံးကငှားနေရတယ်ဝင်းကြီးလက်ထက်မှာပေးတဲ့အိမ်ကြီးပဲရှိတယ်ဆိုတော့လေအားလုံးကိုမြေခွက်တွေကြိုက်တဲ့မြေခွက်ကိုပြောပါဆိုတော့အဲ့မှာမြေခွက်ကိုပြတော့သူတို့အိမ်ဆောက်ပေးတယ်အဲ့အိမ်ဆောက်ပေးတာကတော့ကျမတို့ဟိုတသိန်းပေးတယ်လေအသက်ရောကြီးကလေးတွေနဲ့မိမမုတ်ဆိုးမကြီးတွေကိုဆိုပြီးတော့တသိန်းစီပေးတယ်ဥစ္စာမှာကျမတို့အသက်ပြေးမှာပေါ့နော် main ကလေးတွေဆို session နှစ်တားရောက်ကြလေးဆို21နှစ်မှထုတ်ပေးမယ်ဆိုတော့အဲ့မှာသူတို့နောက်ပိုင်းကျတော့ထုတ်ပြီးတော့အိမ်ဆောက်ပါတယ်။နောက်ပြီးတော့စကော့ဈေးထဲမှာဆိုင်ကြီးအကြီးကြီးတွေလေအထည်အဝတ်ပါညာ license တွေပေါ့အဲ့ဒီခေတ်ကပေးတယ်ဆိုင်ကန်းတွေပေးတယ်။နောက်မော်တော်ကားပေးတယ်။တလုံးကိုယူဆိုင်ပါတယ်။အဲ့ဒီခေတ်တုန်းကဆိုရင်ဝင်းကြီးချုပ်ကနိုင်ငံတော်မှာအမြင့်ဆုံးကိုရာထူးကဝင်းကြီးချုပ်ဦးနှုကိုယ်တိုင်တက်ရောက်တယ်။ပန်းခွေချတယ်တက်မတော်နဲ့ပြီးတော့မှမိသားစုတွေကဆိုင်ရာဆိုင်ရာအုပ်ကူတွေရှိမှပန်းခွေချကြပါတယ်ပြီးတော့တခါခေါင်းဆောင်ကြီးတွေကြဆုံးနေနေအမှတ်တရဆိုပြီးတော့မြို့တော်ခမ်းမမှာတန်ဃာတော်တွေကိုဆွန့်ကြွေးတယ်ဒါနိုင်ငံတော်ကနေပြီးလုပ်ပေးတာပေါ့နော်နောက်မိသားစုတွေကလည်းကိုယ့်အိမ်မှာကိုမိတ်ဆွေတွေဖိတ်ဖခင်ဇာတိဘာတွေဖတ်ကြပေါ့လေ
အဲ့ဒီနောက်ဘိုးချုပ်ကြီးနေဝင်းတက်လာပြီးတဲ့နောက်စစ်အစိုးရဆက်ဆက်အာဇာနည်နေ့ကိုဘလို့မေးမိန်အောင်လုတ်လာခဲ့ကြတယ်။အာဇာနည်မိသားစုတွေအပေါ်မှာကဂရုစိုက်မှုဘလောက်ထိကင်းမဲ့လာခဲ့တယ်လဲ
။ဥနေဝင်းတို့တက်လာပြီးတော့သူတို့တော်လှန်ရေးကောင်စီဆိုပြီးတော့ဖွဲ့စည်းရလေ။ဖွဲ့စည်းပြီးတော့ဥနေဝင်းကိုယ်တိုင်တက်ကြဘိုးချုပ်နေဝင်းပေါ့လေပထမသူကိုယ်တိုင်တက်ရောက်တယ်အလေးပြုတယ်။နောက်ကျတော့ဘာဖြစ်လာလဲဆိုတော့မတက်တော့ဘူး။သူမတက်တော့ဘဲနဲ့ယဉ်ကျေးမှုဌာနဝင်ကြီးဆိုပြီးတော့တက်တယ်။နောက်ဘိုးချုပ်တောင်းကြံတက်တယ်နောက်တဖြည်းဖြည်းနဲ့နောက်ကြတော့ဟိုဘယ်သူမှတော့မတက်တော့ဘူးဒီသူတို့ဆိုင်ရာဌာနကလူတယောက်ပေါ့လေရင်ကျေးမှုဝင်းကြီးဌာနဆိုပြီးတော့ပန်းခွေလာချတယ်အဲ့ဒါတော့ပဲဥနေဝင်းကအလုံးပြန်သိမ့်နေစကော့ဇီးကဆိုင်ကိုလည်းသိမ့်နေ ပြည်သူပိုင်းသိမ့်နေဆိုပြီးတော့အကုန်လုံးကိုသိမ့်လိုက်အဲ့တော့ကျမတို့ဟိုခုနကတော့အာဇာနည်ကုန်းမှလည်းဟိုတုန်းကလူကြကြနန်းနာဟုတ်လားအလေးပြုတာတွေဘာတွေမရှိတော့စိတ်မကောင်းဘူးပေါ့လေအဗိုလ်ချုပ်တန်းရွှေလက်ထက်ကြတော့ဘာစုဘာမှကိုအေးမဆိုင်တော့ပဲနဲ့လုံးဝကိုဗိုလ်ချုပ်အောင်ဆန်းတဲ့ကကောင်းဆောင်ကြီးတွေကိုလုံးဝမေ့မိပြီးဒီနာမည်တွေတော့သူတို့မကြားကျင်တော့ဘူးအလကားလူတွေဆိုတဲ့သဘောမျိုးကိုသူတို့ကလုတ်ပလိုက်တာ
အာဇာနည်နေ့ကိုမေ့မိပြက်ကွယ်အောင်လုပ်ရတဲ့စစ်အစိုးရဆက်ဆက်ရည်ရွယ်ချက်ကတော့ဘာလဲ
ဗိုလ်ချုပ်အောင်ဆန်းကတကယ်တော်ခဲ့တာတိုင်းပြည်ကိုတကယ်ချစ်ပြီးလုပ်ခဲ့တာဆိုတော့သူတို့နဲ့တခြားစီဖြစ်နေတော့သူတို့ရဲ့မနာလိုမှုတွေကိုသူတို့ကနောက်ဆုံးကြတော့ဟိုထိမ့်သိမ့်မထားနိုင်ဘူးအဲ့တော့အဲ့လိုနီးနေသူတို့လှုပ်လိုက်တော့ပို့ပြီးတော့လေလူတွေကတိပြီးပို့ပြီးတော့အယုတ်ဆိုးတာပေါ့အားလုံးတိပါလေလူတိုင်းကလည်းစိတ်မကောင်းကြဘူးတကိုင်းလုံးတပြည်လုံးက
ဒီကနေ့မျိုးဆက်တစ်တွေအကြမျိုးချစ်စိတ်တဲ့ရှင်သန်အားကောင်းလာအောင်ဖန်တီးပြဖို့ဆိုရင်ဘာတွေပြောင်းလဲဖို့လိုအပ်မလဲအာဇာနည်ကောင်းဆောင်ကြီးဥရဇက်ရဲ့သမီးဒေါက်ခင်ခင်စိန်ရဲ့အကြံပြုချက်က
အာဇာနည်ရဲ့အကြောင်းနဲ့ပတ်သက်ပြီးတော့အခုလက်ရှိရှိနေတဲ့အစိုးရကိုကျွန်မမေတ္တာရပ်ခံချင်တာတော့ဘိုးချုပ်အောင်ဆန်းနဲ့တကွတိုင်းပြည်အတွက်လွတ်လပ်ရေးရအောင်ကြိုးပမ်းပြီးတော့အသက်ပေးသွားတဲ့ပုဂ္ဂိုလ်ကြီးတွေကိုဘလို့မှမေ့မင်အောင်လှုပ်လို့မရပါဘူးဘလို့ပဲလှုပ်လို့ဘလို့မှသမိုင်းကဟိုတင်းဖြစ်မှာမဟုတ်ဘူးအဲ့ဒီတော့ဘာလို့အဲ့ဒါတွေကိုစူးစမ်းမယ်အစားကျောင်းလေးမှာအရင်တုန်းကလို့တို့တိုင်းပြည်ရဲ့ခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းအပါရီလုတ်ခဲ့လေသူငယ်ချင်းကဘယ်လိုစိတ်ဓာတ်မျိုးရှိလဲအဲလိုပေါ့သဘောထားကြီးကြီးနဲ့ပြန်ပြီးတော့ကိုယ်ကလေးတွေကိုစင်ပေးရမယ်ဒါမှသူတို့ကတိုင်းပြည်ဖြစ်တဲ့စိတ်ဓာတ်ကိုမြင့်တင်ပေးမယ်သူတို့ဗိုလ်ချုပ်အောင်ဆန်းဆိုတာဒီလိုပါလားခေါင်းဆောင်ကြီးတွေကဒီလိုပါလားအားကြတဲ့စိတ်အဲလိုမျိုးကိုလုတ်ကိုလုတ်ပေးရမယ်သဘောထားကြီးမှလည်းလုတ်နိုင်မှာလေသဘောထားသေးသိနေလို့ကတော့ခုနကတို့မေးမင်အောင်ခေါင်းဆောင်ကြီးတွေကိုလုတ်ပြစ်ပါပဲ
အာဇာနည်နေ့နဲ့အာဇာနည်ခေါင်းဆောင်ကြီးတွေအကြောင်းမြို့ချစ်အာဇာနည်ခေါင်းဆောင်ကြီးဥရဇက်ရဲ့သမီးဖြစ်သူဒေါက်ခင်ခင်စိန်ရဲ့ပြောပြချက်မှတ်တမ်းတွေကကောက်လှုပ်တင်ဆက်ခဲ့တာပါခင်ဗျာ
။အမြော့ပြည်သူတွေအမြော့ပြည်သူတွေ